had not planned to get arrested. I had plenty to do without having to end up in jail. But when I had to face.
ဒီမနေနဲ့အဲ့ဒီနေ့ကအဖမ်းခံဖို့ရည်ရွယ်ပြီးလုပ်တာတော့မဟုတ်ပါဘူး။ထောင်ထဲမသွားရဘဲနဲ့လုံနိုင်ဖို့ရည်ရွယ်ခဲ့ပါလေ။ဒါပေမဲ့လို့ကျမအဖမ်းခံဖို့ဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအနှိမ်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပိုပြီးခံလီပိုပြီးအနှိမ်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွဲလွန်လေပြီဖြစ်တဲ့ပြည်သူခွေရေးလှုပ်ရှားမှုရဲ့ဤကြီးကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်။ African တွေဘောအမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့တားရောင်ခွဲခြားမှုအဆုံးသတ်ရေးကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အထင်ရှားဆုံးပုဂ္ဂိုလ်တွေနဲ့တူးလို့ဆိုရမှာပါ။ချိန်ကတော့လွန်ခဲ့တဲ့1955ခုဒီဇင်ဘာလတရနေ့ပဲဖြစ်ပါတယ်။ထိုစဉ်အသက်42နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချမှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့အယ်လဘမ်းမပြည်နယ်မွန်ဂိုမရီမြို့မှာဘတ်စကားဒဇင်ပေါ်မှာလိုက်ပါလာပြီးလူပြူတူအုပ်တွေနေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်။ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ်
။ Well, four of us were involved in that section of the bus and then occupied the seat with me.
အဲ့ဒီဘတ်စကားပေါ်မှာကျမတို့လူမဲလေးဦးရှိခဲ့ပါတယ်။တူကပြင်းပောင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါလေ။တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီးနှစ်ဦးထိုင်နေကြပါလေ။ဘတ်စကားရတော့လူပြူအမျိုးသားတဦးတက်လာပြီးသူကမတ်တပ်ရနေရတယ်။သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြား၃ယောက်ကတော့မထခြင်းထခြင်းနဲ့ထပေးကြတယ်။ကျမကတော့ဖယ်မပေးဘူး။အဲ့ဒီတော့ကျမအဖမ်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ Rosa Parks ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့ခုလိုမခံရနိုင်ဖြစ်လို့အာခံရဲခဲ့တာဖြစ်တယ်လို့ Rosa Parks ကပြောခဲ့တာကတော့
Well I had work and I can't say what wasn't tired but that
ကျမကအလုပ်ပြင်မှန်းပြီးပြန်လာတာဒါပေမဲ့ကျမပြင်မှန်းလို့ဘတ်စကားပေါ်မှာခုံနေရကနေထပေးဖို့ညှင်းခဲ့တာတော့မဟုတ်ပါဘူးကျမအနေနဲ့ကျမကတန်ရတန်ကြီးဘတ်စကားကပြီးပြီးစီးတာမို့လို့လေကျမထပ်ပြီးစရာအကြောင်းရှိဘူးလို့ကျမယုံကြည်ပါလေဒါအပြင်ကျမကိုခုလိုခွဲခြားဆက်ဆံတာမျိုးကိုလေကျမမခံတော့ဘူးလို့ဆုံးဖြတ်တဲ့အတွက်အခုလိုဘတ်စကားပေါ်မှာခုံနေရကိုမဖယ်ပြီးခဲ့တာပါလို့ Rosa Parks ကပြောခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာ racial segregation လို့ခေါ်တဲ့အသားရောင်ခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ထိုစဉ်ကခီးသွွားရမှာလူပြူကရှီတန်းခုံလူမဲတွေကနောက်တန်းခုံတွေမှာထိုင်ကြရပြီးလူပြူတွေအတွက်ရှီတန်းခုံတွေမှာနေရာမရှိရင်နောက်တန်းခုံမှာလူမဲတွေကဖယ်ပေးကြရတာဖြစ်ပါတယ်ဒါကို Rosa Parks ကဆန့်ကျင်ခဲ့တာပါအလားတူပဲကျောင်းတွေစားတောက်ဆိုင်တွေရုပ်ရှင်ရုံတွေစသဖြင့်မှာလေလူပြူနဲ့လူမဲတွေကိုခွဲခြားဆက်ဆံထားတာပါ Rosa Parks ရဲ့ Montgomery မြို့ကလေးမှာဒီအသားရောင်ခွဲခြားတဲ့စနစ်ကိုဘတ်စကားတွေပေါ်မှာတခြားလူမဲအမျိုးသမီးတွေကအခံခဲ့လို့အဖမ်းခံခဲ့ကြရတာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့လို့လေဒီတစ်ခါ Rosa Parks အဖမ်းခံခဲ့ရတော့လူမဲလူအဖွဲ့အစည်းကဒီဖြစ်ရကိုမခံတော့တဲ့အတွက်သူ့နောက်မှာဝိုင်းပြီးရပ်တည်ပေးခဲ့ကြပါတယ်။ Rosa Parks ကတော့အလုပ်ပြုတ်ခဲ့ပြီး Alabama မှာအလုပ်ရှာမရတဲ့အတွက်ကြောင့်လေသူနဲ့သူခင်မွန်းဟာ Detroit မြို့ကိုပြောင်းခဲ့ကြရပါတယ်။ထို့စဉ်လူမဲအဖွဲ့အစည်းဖြစ်တဲ့ NAACP ကလည်းဒီဖြစ်ရကိုစံတက်ခံဖြစ်ခြေတန်းတင်ခဲ့ပါတယ်ထို့သဖြင့်ထိုစဉ်ကပြည်သူ့ခွင့်ရေးလှုပ်ရှားမှုမှာခေါင်းဆောင်ဖြစ်တက်လာသူကတော့တရားဟောဆရာဒေါက်တာမာတင်လူသကင်းပဲဖြစ်ပါတယ်ထိုစဉ်လူပြူလူမဲခွဲခြားမှုဆက်ဆံရေးအဆုံးသတ်ဖို့ငြင်းချမ်းစွာတိုက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့သူဒေါက်တာကင်းပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
် Segregation in public transportation will pass away eventually.
အများပြည်သူအသုံးပြုတဲ့တယူပို့ဆောင်ရေးမော်တော်ယာဉ်တွေရထားတွေပေါ်မှာအသားရောင်ခွဲခြားမှုစနစ်ဟာတနည်းအဆုံးသတ်မှာပါ။ဒါကြောင့်ဒီကနေ့ကစပြီးတော့ကျွန်တော်တို့ဒါကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ကြဖို့လိုမယ်လို့ထင်ပါတယ်။အဲ့ဒီအချိန်ရောက်လို့အခြေအနေတွေကိုရင်ဆိုင်ရတဲ့အခါမှာကျွန်တော်တို့တိတ်ခါရှိရှိတည်တည်ငြိမ်ငြိမ်စင်ချေနုံတရားရှိရှိနဲ့ရင်ဆိုင်ကြပါစို့
။ဒေါက်တာမာတင်လူသကင်းဦးဆောင်တဲ့လှုပ်ရှားမှုကြောင့်လေအသားရောင်ခွဲခြားရေးစနစ်ဟာဥပဒေအရအမေရိကန်ပြည်ထောင်စုမှာအဆုံးသတ်ခဲ့ပါတယ်။ဒေါက်တာမာတင်လူသကင်းကတော့အလုပ်ကြံခံခဲ့ရပါတယ်။ ရိုဇပါခ်စာ1980ခုနှစ်မြနောက်ပိုင်းမှာလေအသားရောင်ခွဲခြားမှုတိုက်ဖြည်လှုပ်ရှားမှုတွေဆက်လက်ဆောင်ရွက်ခဲ့တယ်လို့ဒီထရိုက်ကူမှာလူမဲလူငယ်တွေအတဲမွေးဝင်းကြောင်းအကြံပေးဌာနကိုလေဖွင့်လှစ်ပေးခဲ့ပါတယ်ခုလိုဒန်းတူခွင့်ရရှိမှုတွေသူ့ဘဝမှာမနာမနေကြိုးပမ်းမှုတွေကြောင့်1990ခုနှစ်မှာထိုးစင်သမ္မတဘီလ်ကလင်တန်ကအရသားတွေကိုပေးတဲ့အမြင့်ဆုံးဆုတစိတ်ဖြစ်တဲ့သမ္မတရဲ့လွတ်မြောက်မှုဆုတစိတ်အပြင်လွတ်တော်ဆိုင်ရာအမြင့်ဆုံးရွှေစိတ်ဆုကိုလည်းသူ့ကိုချီးမြှင့်ခဲ့ပါတယ်။ထိုးစင်သမ္မတကလင်တန်ဆုပေးပွဲမှာပြောခဲ့တာကတော့
Rosa Parks ignited the most significant social movement in modern America.
Rosa Parks ခေတ်အမေရိကန်သမိုင်းမှာအထင်ကရအကျဆုံးလူမှုရေးအပြောင်းအလဲပေါ်ဆောင်မှုကိုစတင်ပေးခဲ့သူပါ။ပြည်တွင်းစစ်ဖြစ်စေခဲ့တဲ့အကြောင်းရင်းတွေအဆုံးသတ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက် 73, 14 နဲ့ 15 တို့မှာပြည့်ရထားတဲ့ဂရုတွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းပေးခဲ့သူပါ။နောက်နှစ်ပေါင်း90ကျော်အောင်ပဲရူဆာပါခ်စာတစ်ချိန်ကဗတ်စကားပေါ်မှာနေရာမဖယ်ပေးခဲ့တာထက်ကြော်လွန်ပြီးတခြားဒန်းတူအခွင့်အရေးရပိုင်ခွင့်အတွက်ကြိုးပမ်းပေးခဲ့သူဖြစ်တာမို့သူ့ကိုသမရကချီးမြှင့်တဲ့လွတ်မြောက်မှုဆုတစိတ်အပြင်ကျွန်တော်နဲ့အတူလွတ်တော်ခေါင်းဆောင်တွေကလည်းလွတ်မြောက်မှုရှူတစေစုသူ့ကိုချီးမြှင့်ပါတယ
်ရိုဇာပါခ်စာ2005ခုအောက်တိုဘာလ24ရက်နေ့အသက်92နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်ထိုစဉ်သူ့ရဲ့ဇာပနအခမ်းအနားကိုတက်ရောက်ခဲ့တဲ့သမ္မတဘရက်အိုဘားမားအမှတ်တရပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
် We honor this woman Rosa Parks by finding within ourselves
ကျွန်တော်တို့ဒီကနေ့ဂါရဝပြုတဲ့အမျိုးသမီးကြီးဟာနိုင်ငံရေးရာထူးလက်ကင်ထသူမဟုတ်ပါဘူးကျွယ်ဝချမ်းသာတဲ့သူလည်းမဟုတ်ပါဘူးအထက်တန်းလွှာသတင်းတွေမှာဖော်ပြခြင်းခံရသူလည်းမဟုတ်ပါဘူးထိတ်တန့်တက္ကသိုလ်ကဘွဲရသူလည်းမဟုတ်ပါဘူးသူ့ဘဝအများပိုင်းမှာသူဟာဆက်ချုပ်စားခဲ့သူဟာဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့သမိုင်းကိုပြုစုတဲ့အခါမှာတော့လွှတ်တော်အမတ်တွေသမရရဲ့နာမည်ကိုမေ့သွားကြရင်တောက်မှဒီအေးအေးဆေးဆေးနေရတဲ့အမျိုးသမီးရဲ့နာမည်ကိုတော့အမြဲသတိရနေကြမှာပါ
ရိုဇာပါခ်စ်ကိုကာရဝပြုခဲ့သူနောက်တူကတော့ Washington DC အောက်လွှတ်တော်မှအလင်နာ Holmes ပဲဖြစ်ပါလေ
In great humility Rosa Parks gift
Rosa Parks အနေနဲ့တိမ်မွေးစွာပဲပြပြတတအတိပေးခဲ့တာကကိုကိုကိုလူမြအောင်လုပ်ကြဖို့ဆိုတာပါပဲ
1973ခုဖေဖော်ဝါရီလ4ရက်နေ့မှာမွေးဖွားခဲ့သူ Rosa Parks အနေနဲ့အသက်92နှစ်အရွယ်မှာကွယ်လွန်ခဲ့ပြီးဖြစ်ပေမဲ့လို့လေသူအသက်တရာပြည့်အထိတ်မှဖြစ်စားလိုက်ကြီးကနေသူ့ကိုဂုဏ်ပြုတဲ့တစိကောင်းကိုထုတ်ပြန်ခဲ့တာလည်းဖြစ်ပါလေလူပြည်လူမဲခွဲခြားမှုကိုအာခံတဲ့သူ့ရဲ့သက်တည်ရှိလာတဲ့လောက်ရရဲ့260ပြည့်အထိတ်မှဖြစ်တဲ့ဒီဇင်ဘာလတရနေ့ကသမရဥပမကနေပြညာချက်တရထုတ်ပြန်ခဲ့ရမှာတော့သူ့ရဲ့သက်တည်ရှိလာတဲ့ဒီလောက်ရဟာဂဏိအထိလူအလုံးကိုဆက်ပြီးအားကျစေခဲ့တဲ့အကြောင်းနဲ့အသားရောင်ခွဲခြားတဲ့ဘတ်စကားပေါ်မှာလူပြူတူးတွေနေရာထမပြီးခဲ့တဲ့မတရားမှုကိုခေါင်းငုံမခံတဲ့သူ့ရဲ့လူရဟာလေအမေရိကန်နိုင်ငံတစ်ခုရင်ပြည်သူအခွင့်အရေးလှုပ်ရှားမှုကြီးပေါ်ပေါက်စေဖို့ကူညီအစပြုခဲ့တာလည်းဖြစ်ပါကြောင်းတမရဲ့ကြီးညာချက်မှာဖော်ပြထားတဲ့အကြောင်းတင်ပြရင်ဒီသတင်းပိုင်းရဲ့အမျိုးသမီးများခန္ဓာကိုညီကုန်းချူအပ်ပါလေရှင
် Cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice.